ရန်ကုန်မြို့မင်္ဂလာတုံလေးစိတ်မှာမနေ့ကတနက်နဲ့ပြတ်သက်ခံခဲ့ရတဲ့တရားလွှတ်တော်ရှင်းနေကြီးဥက္ကိုနီရဲ့ဖြစ်ရက်နဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုပ်အနေနဲ့စိတ်မကောင်းဖြစ်မိကြောင်းနဲ့အမှုမှန်ပေါ်ပေါက်ရေး PPCC ဆောင်ရွက်သွားမှာဖြစ်တယ်လို့လုံခြုံရေးကိုလည်းတင်းကျပ်ထားကြောင်းသမ္မတရုပ်ညွှန်ကြားရေးမှူးဦးစော်ထေက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့အထူးပဲစိတ်မကောင်းဖြစ်ရတယ်အခုဒီဖြစ်စဉ်နဲ့ပတ်သက်လို့လည်းကျွန်တော်တို့ကြေခံဆမ်းမိကြောင်းဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကတာကံကြွယ်ဆောင်ရွက်ပေါင်းတော့ပေါ့နော်အပြီးကတော့တေကံမိတဲ့အတွက်ဒီခံကုန်သမီးတဲ့တွေပေါ့လို့ဒီတော့ကျွန်တော်တို့ဒီကတာကိုကံကြွယ်ဆောင်ရွက်ဖြစ်တယ်ပြိမ်မျိုးပါပဲတောင်ကျုံကြီးလည်းကျွန်တော်တို့ပုံမူပြီးတော့ပြင်ကျက်ချားတယ်လို့ပြောရပါပါ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာတပတ်ကြာပြုလုပ်တဲ့ခေါင်းဆောင်မှုလေ့လာရေးအစီအစဉ်ကိုဥက္ကိုနီတက်ရောက်ပြီးတနင်္ဂနွေနေ့ကရန်ကုန်မြို့ကိုပြန်ရောက်လာချိန်မင်္ဂလာတုံလေးစိတ်မှာတနက်သမားတအူးကသူ့ရဲ့ဥကောင်းကိုပစ္စတိုတနက်နဲ့အနီးကပ်ပစ်ပြီးလှုပ်ကြံခဲ့တာဖြစ်ပါတယ်။ဒါဟာကြိုတင်ကြံစီထားတဲ့အင်မတန်ဆိုးရွားတဲ့လှုပ်ကြံမှုတစ်ခုဖြစ်တယ်လို့ NLD အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ကသတင်းတောက်တွေကိုပြောပါတယ်
။ကျွန်တော်ဗီဒီယိုတွေမှာကြည့်ရသလိုရှိရင်ဥက္ကိုနီကသူ့နီးနီးကိုခြိထားရတယ်ကြည့်ရတက်တဲ့လူကဒါခေါင်းကိုတနက်နဲ့ချိန်တဲ့ဥစ္စာဗီဒီယိုတက်လာဆိုတော့ဒါတမင်သက်ကြိုတင်မှုလောက်ကြတဲ့ကိစ္စလေအဲ့တော့တမင်သက်ကြိုတင်လောက်ကြတဲ့ကိစ္စမျိုးကြတော့လူကြီးရှိတော့အနေနဲ့ကြည့်ရကာဝဲဖို့တော်တော်ခဲရင်လားတော်တော်ခဲရင်လားမတော်တဆမှာမဟုတ်ပဲနဲ့နောက်ပြီးတော့ဝိုင်းဖန်တဲ့ပုံကူတွေကအပြစ်ခံရတယ်တယောက်ဆိုတည်သွားတယ်အဲ့လိုဒီဆိုတာပေါ့
NLD ပါတီရဲ့ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်ဥက္ကိုနီကိုလောက်ကျန်တက်ဖြတ်ခဲ့တဲ့သူကိုဖမ်းဆီးရမိထားပြီးကြံရပါတွေကိုလည်းအလျင်အမြန်ဖော်ထုတ်နိုင်ဖို့တက်ဆိုင်ရာအာဏာပိုင်တွေကကြိုးပမ်းနေကြောင်းမနေ့ကထုတ်ပြန်တဲ့ NLD တွင်းရေးမှုအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဥက္ကိုနီဟာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဥပဒေအကြံပေးအဖြစ်ပါတီအတွက်လိုအပ်တဲ့ဥပဒေရေးရာကိစ္စတွေအကြံဉာဏ်တွေကိုအစဉ်အမြဲပံ့ပိုးခဲ့သူဖြစ်တဲ့အတွက်ဥက္ကိုနီလောက်ကျန်ခံရမှုဟာဒေါအောင်ဆန်းစုကြည်နဲ့ NLD အတွက်အစားထိုးမရတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့ကြေညာချက်ကဆိုပါရယ်ဖွဲ့စည်းပုံအခြေခံဥပဒေရေးရာကိုကျွမ်းကျင်တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်လည်ရေးဆွဲဖို့အတွက် VOA မြန်မာပိုင်းနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုခဲ့ပါရယ
်ဒီဥပဒေကစရေးကလေးကကိုစစ်သားတွေရေးထားတာတိုင်းပြည်ကိုဒီစစ်တပ်ကရတက်ပံပုံစံတစ်မျိုးမဟုတ်တစ်မျိုးနဲ့အုပ်ချုပ်လို့ရအောင်ရွယ်ပြီးရေးထားတာရေးကြတဲ့ကသူတို့ကသိတယ်တစ်ချိန်ကြာရင်ပြင်မှာပဲဆိုတော့သူတို့ကသိပြီးသားဒါကြောင့်အစတည်းကပြင်လို့မရအောင်86ရာနှုန်းသဘောတူမှပြင်လို့ရမယ်ဆိုပြီးသူတို့က25ရာနှုန်းမှရထားတယ်အဖြစ်အချင်းချင်းလေးအဲ့တော့အခုရွေးကောက်ပွဲပြီးရင်ပြင်လို့ရမလားမရဘူးဘာဖြစ်လို့လဲဆိုတော့25ကျပ်တာပြန်ပါလာတာပဲဒီ25ရာနှုန်းကရှိနေအောင်ပါပဲအဲ့တော့25ရာနှုန်းရှိနေရင်နောက်တစ်ခါပြန်ပြီးတော့ဒီရွေးကောက်ပွဲပြီးလို့ပြန်တင်ရင်လည်းပဲဒီ25ရာနှုန်းသဘောမတူရင်ဒီဖွဲ့စည်းပုံမှာပြင်လို့မရဘူး။ဒါကြောင့်ကျွန်တော်ကအစအရေးဒီဖွဲ့စည်းပုံမှာပြင်လို့မရတဲ့ဖွဲ့စည်းပုံကျွန်တော်တို့လောက်ရမှာအသည့်ရေးပြီးအစားထိုးတဲ့နီလန်းကိုပဲရှာရမယ်
။အခုလိုတိုင်းပြည်အတွက်အရေးပါတဲ့သူတဦးလောက်ချံခံရတာဟာနိုင်ငံအတွက်ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရအဖွဲ့ဝင်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကပြောပါတယ
်။အစားထိုးလို့နေရတဲ့ပုံဆုံးရှုံးသွားတယ်။ဒီဆုံးရှုံးမှုဟာမိသားစုတွေမကပါဘူး။တိုင်းပြည်လုံးအနာဂတ်မှာရောဘူးလက်ရှိအချိန်မှာရောအများကြီးဆုံးရှုံးသွားတယ်။ဘူးလို့အရေးကြီးတဲ့အချိန်ကဥပဒေပညာရှင်ဖြစ်တယ်။အမှန်ကန်လို့ထောက်ပြတယ်။ငြိမ်းချမ်းစွာအပြေရှာတယ်။အဲ့လိုပုံပုံမျိုးကိုဘလို့လူတွေကအစီအစဉ်နဲ့ဒီလိုလောက်ချမှုကြီးလုပ်တယ်လေ။အမှန်တမ်းမှမိုက်နေတဲ့လောက်ချမှုမုန်းပြီးတဲ့လူကလုပ်တာဒါကတော့သိကြတယ်။သို့တော်လည်းပဲတယောက်ထဲလားနှစ်ယောက်လားသုံးယောက်လား conspiracy လို့ခေါ်တဲ့လောက်ချမှုကြီးလားအဲတခုတော့ရှိရဲ့ဗျာဒီပုံကောပြစ်တဲ့ခတ်တဲ့သူဥက္ကိုနီကိုတိတ်တိတ်ဟုတ်ဆိုတော့တီးတဲ့လူမကျေနပ်တဲ့လူတွေကကြံစီတယ်လို့ပဲကျွန်တော်ယူဆပါဘူ
းနိုင်ငံတကာရောက်မြမအရေးလှုပ်ရှားသူတွေကလည်းဥက္ကိုနီလောက်ချံခံရမှုနဲ့ပတ်သက်ပြီးဝန်ထဲချောင်းပြောဆိုခဲ့ကြသလိုAmerican ပြည်ထောင်စု Maryland ပြည်နယ်မင်္ဂလာရမအကြောင်းမှာတော့ဥက္ကိုနီနဲ့တနက်သမားကိုကိုယ်တိုင်လိုက်ဖမ်းရင်းအသက်ဆုံးပါခဲ့ရတဲ့တက္ကစီမောင်းသူကိုနေဝင်းတို့အတွက်ဆူတောင်းမေတ္တာပို့အမျှဝေခဲ့ကြပြီးကျန်ရစ်သူမိသားစုတွေအတွက်ကူညီထောက်ပံ့ရေးလှူဒန်းခဲ့ကြပါတယ်ရှင်